Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်စက်တင်ဘာလ2ရက်စနေနေ့ညနေ6:00-9:00အစီအစဉ်တွေကိုလိုင်းတူမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာပါကျွန်တော်ဂျန်လိုက်မှာတောက်ကြနေညနေခင်းသတင်းတွေကိုမအီတန်စင်နဲ့အတူပြညာပေးသွားမှာဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံကိုအပြင်းထန်ဆုံးတံခတ်ပိတ်ဆို့မှုတွေနဲ့ဖိအားတွေပေးပြီးတော့ဆွေးနွေးပွဲတကပိုင်းကိုပြန်ရောက်လာအောင်လုပ်ဖို့လိုအပ်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေကထပ်လောင်းအတည်ပြုပြောကြားလိုက်ပါတယ်။ online ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးအတွက်ကယ်ဆယ်ရေးရန်ပုံငွေတွေပေးဖို့ Donald Trump ကလွှတ်တော်ကိုတောင်းဆိုလိုက်ပါတယ်။ဒီလိုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။နောက်ဆုံးရသတင်းတွေကိုတင်ဆက်ပြီးမှာတော့ရခိုင်ပြည်နယ်ပြည်သူ့ဘက်ကအခြေအနေနဲ့ဒီကုလသမဂ္ဂရဲ့ပြောဆိုချက်တွေနဲ့အတူနားဆင်ရမှာက
မူဒီပေပါဒီခေါင်းဆောင်တွေနဲ့အခုနိုင်ငံတော်အတိုင်းအမြန်လို့လည်းတွေ့ကြတဲ့ကိစ္စကိုတော့ကျွန်တော်အထူးသာအကျိုးဆိုရဲဝန်လဲဝန်တာပါတယ်ခေါင်းဆောင်တွေကြားမှာအခြေအနေညှိနှိုင်းမှုတွေပိုပြီးတိုးတက်လာတာနဲ့အမျှအချိန်ငင်းငင်းချစ်စင်ကလည်းပဲပိုပြီးတော့မှသာရှိဖို့ဆက်ပြီးတော့ပေါင်းနိုင်လိမ့်မယ်လို့ကျွန်တော်အဲ့လိုမြင်ပါတယ
်ပြည်ထောင်စုငင်းငင်းရေးဆွေးနွေးမှုပူရဲကော်မတီ UPDJC ရဲ့အတွင်းရင်းမှုအဖွဲ့ဝင်ခွန်မြင့်ထွန်းပြောသွားတာပါပြည်စုံကိုတည်နေကြည့်မှနားဆင်ကြပါမယ်ဒါအပြင် American နိုင်ငံဟုတ်တယ်မြို့ရေကြီးမှုနဲ့ဒီကယ်ဆယ်ရေးအခြေအနေတွေကိုပါနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့မှအသိစင်လို့ပြောပြပေးပါမယ်ရှင
်။မြောက်ကိုရီးယားနိုင်ငံကိုအပြင်းထန်ဆုံးတံခတ်ပိတ်ဆို့မှုတွေနဲ့ဖိအားတွေပေးပြီးတော့ဆွေးနွေးပွဲသကဝိုင်းကိုပြန်ရောက်လာအောင်လုပ်ဖို့လိုအပ်တယ်ဆိုတာကိုအမေရိကန်နဲ့တောင်ကိုရီးယားခေါင်းဆောင်တွေထပ်လောင်းတည်ပြခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတရုံးကပြောကြားလိုက်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အမေရိကန်သမ္မတဒေါနယ်ထရမ့်တို့တောက်ချာနေ့ကတယ်လီဖုန်းပြောခဲ့တယ်လို့အမေရိကန်နဲ့တောင်ကိုရီးယားအစိုးရတာဝန်ရှိသူတွေကပြောပါတယ်။ခေါင်းဆောင်တို့ဟာအမေရိကန်နဲ့တောင်ကိုရီးယားအမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကြားအနီးကပ်ပူးပေါင်းဆောင်ရွက်မှုတွေဆက်လက်လှုပ်ဆောင်ဖို့နဲ့မြောက်ကိုရီးယားကမတိမငြိမ်ဖြစ်အောင်နဲ့စီးရီးယားရန်စားတဲ့အပြုမှုတွေကိုအချိန်မြင့်လှုပ်ဆောင်လာနေတဲ့အပေါ်မှာသူတို့အနေနဲ့ပူးပေါင်းပြီးတုံ့ပြန်သွားဖို့ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့အင်ဂျီရိုရဲ့ကြေညာချက်မှာပြောထားပါတယ်။သမ္မတ Trump နဲ့တောင်ကိုရီးယားသမ္မတ Moon Jae-in တို့ဟာကာကွယ်ရေးပူးပေါင်းဆောင်ရွက်မှုနဲ့တောင်ကိုရီးယားရဲ့ကာကွယ်ရေးစွမ်းရည်တွေအားဖြည့်ပြီးနိုင်ငံမဟာမိတ်ပူးပေါင်းဆောင်ရွက်မှုတွေကိုအားဖြည့်သွားဖို့အတွက်သဘောတူခဲ့ကြတယ်လို့အဲ့ဒီကြေညာချက်မှာပြောထားပါတယ်။ဒါပြင်တောင်ကိုရီးယားကဒေါ်လာဘီလီယံပေါင်းများစွာတန်ဖိုးရှိတဲ့အမေရိကန်ရဲ့စစ်လက်နက်ပစ္စည်းဝယ်ယူဖို့အစီအစဉ်ကိုလည်းသမ္မတ Trump ကမူအားဖြင့်သဘောတူခဲ့တယ်လို့အင်ဂျီရိုရဲ့ကြေညာချက်မှာပြောထားပါတယ်ခင်ဗျာ။
မွန်တိုင်းတန်တင်တက်ကစနဲ့လူဝီဇီယားနာပြည်နယ်တွေအတွက်ကယ်ဆယ်ရေးနဲ့ပြည်လည်နေရချထားရေးရန်ပုံငွေ10ဘီလီယံနီးပါးရရှိဖို့အတွက်အမေရိကန်သမ္မတထရမ့်ကအထက်လွှတ်တော်ကိုတောက်ကြနေကစာပို့တောင်းဆိုလိုက်ပါတယ်။ဒီတောင်းဆိုကြတာဆိုရင်ဟာဗီဟာရီကိန်းမွန်တိုင်းပြီးခါစပြည်လည်နေရချထားရေးအတွက်ရန်ပုံငွေသာဖြစ်ပြီးတော့အဲ့ဒီထဲမှာပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီရဲ့တဘာဝဘေးအန္တရာယ်ဆိုင်ရာရန်ပုံငွေ 9.4 ဘီလီယံနဲ့အသေးစားလုပ်ငန်းပိုင်ရှင်တွေအတွက်ချင်းငွေ 1,450 လဲပါဝင်ပါတယ်။ဟာဗီဟာရီကိန်းမုန်တိုင်းတန်တဲ့တက်ကစစ်နဲ့လူဝီဇီယားနာပြည်နယ်တွေကသူတွေရဲ့အသက်အိုးအိမ်လုံခြုံရေးအတွက်သမရအမိငယ်လုံခြုံရေးနဲ့အစိုးရတစ်ဖွဲ့လုံးကဆက်လက်အာရုံစိုက်ကြိုးပမ်းနေပြီးတော့ဒီနေ့စနေနေ့မှာသမရထရမ့်ကတက်ကစစ်ပြည်နယ်ကိုသွားပြီးတော့ရေးပေးတဲ့ပြည်သူတွေကိုအားပေးစကားပြောမှာဖြစ်တယ်လို့အင်ပြီးတော့ပြောခွင့်ရဆာရာဟက်ကဘီဆန်နက်ကပြောပါတယ်ဟျူစတန်မြို့ရေကာတာတွေရှိတဲ့နေရာတွေမှာရေဆက်ပြီးတော့ကြီးနေသေးတယ်ဆိုပေမဲ့လည်းမြို့ရဲ့တခြားရပ်ကွက်တွေမှာတော့ရေကျလာနေပါပြီလမ်းတွေမှာလည်းပြန်လည်သွားလာနိုင်တဲ့အခါမှာတော့မုန်တိုင်းအတွင်းအိမ်တွင်းပုန်းနေရသူတွေကဓာတ်ဆီနဲ့စားသုံးကုန်တွေထွက်ဝေလာကြပါတယ်။ဟျူစတန်မြို့အနောက်တောင်ပိုင်းကတရုတ်ကုန်စုံဆိုင်တစ်ခုမှာတော့လမ်းတွေပြန်ဖွင့်လာတာနဲ့အမျှဈေးဝယ်သူတွေလည်းတိုးလာပါတယ်။ဒီဆိုင်ရာဆိုရင်မုန်တိုင်းကြားစဉ်အဆိုးဆုံးတစ်ရက်ပဲဆိုင်ပိတ်တာပါ။ဒီဆိုင်မှာကယ်လီဖိုးနီးယားနဲ့နယူးယောက်ပြည်နယ်တွေကနေကုန်တွေပို့နိုင်တဲ့အတွက်မုန်တိုင်းအတွင်းပစ္စည်းပြတ်လတ်တာတွေမရှိခဲ့ပါဘူး။
အမေရိကန်ပြည်ထောင်စုတဲ့ကိုတရားမဝင်ဝင်ရောက်ခဲ့တဲ့ရွှေပြောင်းအခြေချနေသူတွေရဲ့သားသမီးတွေကိုအကာအကွယ်ပေးထားတဲ့ဥပမာဆိုရရဲ့မူဝါဒကိုအဆုံးသတ်မသတ်ဆိုတာကိုလာမယ့်အင်္ဂါနေ့မှာသမ္မတ Trump ကကြေညာသွားမှာဖြစ်တယ်လို့အင်ဂျီရောကပြောလိုက်ပါတယ်။ဒါကာလို့ခေါ်တဲ့အမေရိကန်ပြည်ထောင်စုကိုငငယ်လေးကလေးကရောက်လာတဲ့သူတွေကိုဌာနရင်းကိုပြန်ပို့မှာကိုဆိုင်းငံ့တဲ့အစီအစဉ်ကိုသမ္မတ Trump အဆိုရကပြန်သုံးသပ်နေတော့ဖြစ်တယ်လို့အင်ဂျီရောပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကသတင်းတောက်တွေကိုအခုသတင်းပတ်အစောပိုင်းကပြောကြားခဲ့ပါတယ်။ဒီကောက်ပွဲစီယုံရေးကာလာတုံးကတော့သမ္မတထရမ့်ကဒီအစည်းအဝေးကိုလွန်ငင်းချမ်းသာခွင့်အစည်းအဝေးလို့ခေါ်ဆိုခဲ့ပြီးတော့ဖြတ်သိမ်းပစ်ဖို့ကတိပြုခဲ့တာဖြစ်ပါတယ်။ဒ ဒါပေမဲ့သမနာဖြစ်ချိန်ကစပြီးတော့သူ့အတွက်ဒီစီဇန်ဟာသမနာတယောက်အနေနဲ့ကင်တွယ်ရအခက်ခဲဆုံးကိစ္စတွေတဲကတစ်ခုဖြစ်တယ်ဆိုပြီးတော့သူကပြောပါတယ်အောက်လွတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်နဲ့တခြား Republican Party အမတ်တွေကတော့ဒီစီဇန်ကိုမဖြတ်သိမ်းဖို့သမနာထရမ့်ကိုတိုက်တွန်းထားပါတယ်လွတ်တော်အနေနဲ့ဒါကာစီဇန်ထဲမှာရှိတဲ့သူတွေကိုကာကွယ်နိုင်မဲ့နီလန်းတွေကိုလှုပ်တင်တယ်လို့သူ့အနေနဲ့ယုံကြည်ကြောင်းအောက်လွတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်ကပြောကြားပါတယ်ခင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်ပြောလိုက်တဲ့အမှတ်ချက်ကြောင့်အမေရိကန်နဲ့ရုရှားကြားကလက်လက်ပြိုင်ဆိုင်ပိုတိုးလာစေပါတယ်။ Artificial Intelligence AI လို့လူသိများတဲ့တူပဉာဏ်ရည်နည်းပညာဟာရုရှားအနာဂတ်သာမကလူသားမျိုးနွယ်တစ်ခုလုံးရဲ့အနာဂတ်လည်းဖြစ်တယ်လို့တောက်ကြံနေတဲ့ကရုရှားကျောင်းသားတွေနဲ့စကားပြောဆိုခြင်းမှာသမ္မတပူတင်ကပြောလိုက်ပါတယ်။ဒီအနာဂတ်ကိုပိုင်ဆိုင်တဲ့သူသားတကွာလုံးကိုဥဆောင်နိုင်တဲ့ခေါင်းဆောင်ဖြစ်နိုင်ပြီးတော့နောင်ကြုံလာရမယ့်အခွင့်အလမ်းတွေနဲ့အနေရတွေကိုကြိုးပြီးခံမှန်းလို့မရနိုင်ဘူးလို့သူကပြောသွားပါတယ်။ရုရှားနဲ့အမေရိကန်ဟာဆိုရင် AI ကဏ္ဍလို့ Digital နည်းပညာဘက်မှာတိုးတက်ဆုံးဖြစ်ဖို့အမြဲတမ်းရှိပြိုင်နေကြတာလည်းဖြစ်ပါရဲ့ရှင
်။ VOA ဗီဒီယိုအသံညနေပိုင်းမြန်မာဘာသာစီစဉ်နေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683လိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီကနေစနေနေ့ညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်အတွင်းဖြစ်ခဲ့တဲ့ပဋိပက္ခတွေအတွင်းလူပေါင်း400လောက်သေဆုံးခဲ့ပြီးတော့အများစုကမွတ်စလင်အစွန်းရောက်တွေဖြစ်တယ်လို့မြန်မာစစ်တပ်တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။ဒါပြင်မနေ့တောက်ကြနေ့ကလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားကနယ်မြေတွင်မှာသေဆုံးနေတဲ့ရုပ်အလောင်းတွေကိုတွေ့ရှိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြောပါတယ်။ရခိုင်ပြည်နယ်အတွင်းမှာဖြစ်ခဲ့တဲ့ပဋိပက္ခတွေကြောင့်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတဲ့သူအရေအတွက်ဟာ38,000လောက်ရှိတယ်လို့ကုလသမဂ္ဂကတော့ပြောပါတယ်။ဒီတဲကအများစုကတော့မွတ်စလင်တွေဖြစ်တယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့မနက်အစောပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမေယူဒေသကရဲကင်းစခန်30ကျော်ကိုလက်နက်ကင်စစ်သွေးကြွတွေဝင်တိုက်ခဲ့တာကြောင့်ရခိုင်ပြည်နယ်အတွင်းပဋိပက္ခတွေဟာတစ်ခါပြန်ပြီးတော့ဆိုးဝါးလာနေတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့လာဝကအရာရှိ2ဦးအပါအဝင်စုစုပေါင်း12ဦးသေဆုံးပြီးတော့အကြမ်းဖက်သမား89ဦးသေဆုံးက15ဦးဒဏ်ရာရခဲ့တယ်လို့မြန်မာအစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်မြောက်ပိုင်းကိုဝင်တိုက်ခဲ့တဲ့ Arkan Rohingya Salvation Army ARSC အဖွဲ့ကတော့အကြမ်းဖက်အုပ်စုဖြစ်သတ်မှတ်တယ်လို့အစိုးရကကြေညာထားပါတယ်ခင်ဗျာ
။ပါကစ္စတန်နိုင်ငံကရာချီတောင်ဘက်စိတ်ကဲမြို့မှာအစ်စုတောင်ပွဲအပြီးမှာတိုင်းရင်းသားပါတီလွှတ်တော်အမတ်ကိုပြစ်မှတ်ထားပြီးတော့တနက်သမား2ဦးကတိုက်ခိုက်ခဲ့ပေမဲ့သူ့အစားကလေးတစ်ယောက်ပါဝင်လူ2ယောက်သေဆုံးခဲ့ရတယ်လို့ပါကစ္စတန်ရဲတွေကပြောပါတယ်။စနေနေ့တိုက်ခိုက်မှုမှာအမတ်ခါဝါဂျာအစ်ဟာရူဟာဆန်ကတော့ထိခိုက်မှုမရှိဘဲလွတ်မြောက်သွားပေမဲ့ကလေးငယ်တဦးနဲ့ရဲတယောက်ကတော့အသက်ခံခဲ့ရတယ်လို့ရဲရာရှိဘေမိုဟာမက်ရှာကပြောပါတယ်။တိုက်ခိုက်သူတယောက်ကိုလည်းလိုက်ဖမ်းစဉ်ရဲကပြစ်တက်ခဲ့တယ်လို့လည်းသူကပြောပါတယ်။အမတ်ဟာဆန်ဟာဆိုရင်ဥဒူဘာသာစကားပြောအတိုင်းဝိုင်းကိုကိုးစားပြုတဲ့မိုတာဟီတာကော်မီလှုပ်ရှားမှုမှာပါဝင်ပါတယ်။တိုက်ခိုက်မှုဖြစ်ချိန်တုန်းကသူဟာကရာချီမြို့မြောက်ဘက်ရပ်ကွက်တွေမှာအင်းနေစုတောင်းပွဲအပြီးပြည်သူတွေနဲ့တွေ့ဆုံနှုတ်ဆက်နေရလဲဖြစ်ပါတယ်
။အမေရိကန်အာကာသယာဉ်မှူးပေဂီဝတ်ဆန်ဟာဒီကနေ့စနေနေ့ညနေပိုင်းမှာတော့နိုင်ငံတကာအာကာသစခန်းကနေကမ္ဘာမြေကိုပြန်လည်ရောက်ရှိလာမှာဖြစ်ပြီးတော့သူမဟာတခြားအမေရိကန်နိုင်ငံသားတွေထက်အာကာသထဲမှာအခြားဆုံးနေတဲ့သူအဖြစ်နဲ့မှတ်တမ်းဝင်မှာဖြစ်ပါတယ်။အသက်58နှစ်ရှိဖြစ်တဲ့ဝတ်ဆန်ဟာအာကာသရဲကို၃ကြိမ်တိုင်တိုင်တွားရောက်ခဲ့ပြီးတော့ကမ္ဘာအပြင်ဘက်မှာစုစုပေါင်းရက်ပေါင်း665ရက်နေထိုင်ခဲ့တာဖြစ်ပါတယ်။နဟာချိန်ကာလအဖြစ်တော့တစ်နှစ်နဲ့10လတိတိဖြစ်ပါတယ်။ဒါပြင်သူကအာကာသရဲတွားခွင့်ရတဲ့အမျိုးသမီးတွေထဲမှာအသက်အကြီးဆုံးအမျိုးသမီးလည်းဖြစ်ပါတယ်။ဇီဝဓာတုပညာရှင်ဖြစ်တဲ့ဝတ်ဆန်ဟာနိုင်ငံတကာအာကာသစခန်းကိုပြီးခဲ့တဲ့နှစ်နိုဝင်ဘာလကတွားရောက်ခဲ့တာဖြစ်ပါတယ်။အဲ့ဒီခီးစဉ်အတွင်းသူမဟာအာကာသရဲကိုထွက်ပြီးတော့လမ်းလျှောက်နိုင်ခဲ့သလိုနိုင်ငံတကာအာကာသစခန်းကိုလည်းနှစ်ကြိမ်တိုင်တိုင်ထိန်းချုပ်ရတဲ့ပထမဆုံးအမျိုးသမီးတူဖြစ်ခဲ့ပါတယ်။သူမဟာရုရှားနိုင်ငံရဲ့ဆိုယူးဂျိုဒူးနဲ့ကမ္ဘာမြေကိုပြန်လည်ဆင်းသက်လာမှဖြစ်ပြီးတော့ကာဇက်စတန်နိုင်ငံမှာပြန်ပြီးတော့ဆင်းမှဖြစ်ပါတယ်။အဲ့ဒီနောက်သူမဟာဂျာမနီနိုင်ငံကနေတဆင့်ဟျူစတန်မှာရှိတဲ့သူမရဲ့နေအိမ်ကိုပြန်မှဖြစ်တယ်လို့သိရပါတယ်ခင်ဗျာ။
လွန်ခဲ့တဲ့နှစ်တရာကျော်ကနင်းမြုပ်ခဲ့လို့ယူဆရတဲ့တင်မောပြက်နှစီကိုအမေရိကန်နဲ့ကနေဒါနှစ်နိုင်ငံကြားမှာရှိတဲ့ဟူရွန်ရေကန်မြောက်ဘက်မှာရှာဖွေတွေ့ရှိတယ်လို့အမေရိကန်အန်ဒဝါဗေဒရှေးဟောင်းသုတေသီတွေကပြောပါတယ်။ ထောင်ရှိရာကိုဇက်လေးခုနှစ်တုန်းကနေမြုပ်သွားတဲ့တင်းနဲ့ဆောက်ထားတဲ့ကုန်တင်သင်းမော်အိုဟိုင်းယိုနဲ့ထောင်ကိုရာဆန်ကားခုနှစ်တုန်းကနေမြုပ်သွားတဲ့စတီးနဲ့ဆောက်ထားတဲ့ရင်းနှီးငွေသုံးသင်းမော်ချော့တော်တို့ကိုရှာတွေ့ကြောင်းသူတည်တည်တွေကတောက်ကြနေမှာကြီးညာလိုက်ပါတယ်။ ပေနေရနပေရှိတဲ့အိုဟိုင်းယိုတင်မော်ဟာကောက်ပဲတင်းနံရွေအပြည့်တင်းလာစဉ်ရွေးလွင့်တင်မော်တစ်ခုနဲ့တအမိပြောတင်မော်နစီလုံးမြုပ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။ရွေးလွင့်တင်မော်ဘော်ကတင်မော်သား900လဲရှာမတွေ့ဘဲနဲ့ဒီဖြစ်စဉ်တွေမှာသိဆုံးခဲ့ရပါတယ်။ပေနေရ66ပေရှိတဲ့ချော့တော်တင်မော်ဟာကြောင်မီသွေးတင်ဆောင်လာစဉ်ကနေဒါကုမ္ပဏီပိုင်ရင်းနှီးငွေ3ကုန်တင်တင်မော်နဲ့မြွေထ ဒီနေ့ကတော့ဒီမော့ရဲ့တဲတုံစာကိုရှာတွေ့တာလို့တန်တပ်ဘေးအမျိုးသားအန်ဝါဘေးဒါထင်းသိမ်းအဖွဲ့ကသူတို့တီတီကပြောပါရယ်။
ဟူရောင်ရေကန်ရဲ့၄၃၀၀စတူရန်ကီလိုမီတာအတွင်းတင်းမော့ပြက်200လောက်ရှိမယ်လို့သူတို့တီတွေကယူဆပြီးတော့တဝက်လောက်ကိုရှာတွေ့ထားပြီးဖြစ်ပါတယ်။၂၀၁၈ကမ္ဘာဖလားဘောလုံးခြေစစ်ပွဲတွေမှာတော့မက္ဆီကိုဂျပန်နဲ့အီရန်အသင်းတွေခြေစစ်ပွဲအောင်သွားကြပြီဖြစ်ပါတယ်။တောက်ကြနေ့ကကစားတဲ့ကွန်ကာကပ်ဇုံကခြေစစ်ပွဲမှာတော့မက္ဆီကိုအသင်းကပနားမားကို တကူးကူးမရှိတဲ့နိုင်သွားပြီးတော့ကော့စတာရီကာကအမေရိကန်ကိုနှစ်ကူးကူးမရှိဟွန်ဒူရက်စ်ကထရီနီဒက်ကိုနှစ်ကူးတကူးနဲ့နိုင်ပါတယ်။ဒါကြောင့်မက္ဆီကိုအသင်းကသုံးပွဲမဲ့ကျန်တဲ့အချိန်မှာ၅ပွဲနဲ့၂ပွဲတည်နဲ့၁၈မှတ်ရပြီးခြေစစ်ပွဲအောင်သွားသလိုကော့စတာရီကာကဆယ်လီမတ်အမေရိကန်နဲ့ဟွန်ဒူရက်စ်တို့ကရှစ်မှတ်စီနဲ့ပနားမားကခုနှစ်မှတ်ရထားပြီးတော့ထရီနီဒက်ကတော့သုံးမှတ်ပ ဆိုဖီယာကန်နန်ကိုခွန်66နဲ့နိုင်ပြီးတော့သရုပ်ထအဆင့်ကိုတက်သွားပြီဖြစ်ပါတယ်ခင်ဗျာ
Now, so yeah, the dinner will go in and I net my events and will be up here, big it up here, barish, and goose celebrito the dinner somebody will set die tolling be by me. Nine and all, I mean, a bogo do on sensu gene, a pime yat hardy, a moon pita party, a gutta, and I hand that all, yin yin yit with some sunny move ball, gowns on ginger, a chee, a le, nina moving it, yin 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 long as in she said, learn I met la la gown pie, but oh, be ya, pega, juzu like barre, moon be net doing yin yin yit, dis on I yin.
ဒေသအတွင်းဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေအရှိန်မြင့်လှုပ်ဆောင်နိုင်မှာဖြစ်တယ်လို့လည်းဒီမွန်ပြည်နယ်အရေးလှုပ်ရှားသူတွေကမျှော်လင့်နေကြတာဖြစ်ပါတယ်အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်တိုင်းမလနဲ့ကိုင်တွင်နဲ့အစိုးရတို့ကြားမြန်မာညီညာရေးလုပ်ငန်းစဉ်တွေအကောင့်ထဲပေါ်ဆောင်ရွက်နေတဲ့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ညီညာရေးဗဟို
PC မှာလက်ခံတွေ့ဆုံခဲ့တာဖြစ်ပါတယ်။ငွေပြည်သည်ပါတီရဲ့ညီညာရေးဖြစ်စဉ်အတွင်းပါဝင်ဆောင်ရွက်မှုအခြေအနေတွေကိုဆွေးနွေးခဲ့ကြတာဖြစ်တယ်လို့ဆွေးနွေးပွဲမှာကိုတိုင်ပါဝင်ခဲ့သူဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစောထေးက VOA မြန်မာပိုင်းကိုအတည်ပြုပြောပေမဲ့ဆွေးနွေးခဲ့တဲ့အကြောင်းအရာအသေးစိတ်ကိုတော့မပြောခဲ့ပါဘူး။
တွေ့ရတယ်ကျွန်တော်သတင်းထုတ်တာလည်းအဲ့ချက်ကျွန်တော်ဘာမှပြောလို့မရဘူးဆိုတော
့အခုလိုမျိုးနိုင်ငံသားပါဝင်ငွေပြည်သည်ပါတီခေါင်းဆောင်တွေနဲ့ဒေါ်အောင်ဆန်းစုကြည်တို့ကြားတွေ့ဆုံမှုအပေါ်အပြည့်ရဲ့စာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့၈ဖွဲ့တွေကတစ်ဖွဲ့ဖြစ်တဲ့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အတွေ့အမှုအဖွဲ့ဝင်လည်းဖြစ်တဲ့ခွန်မြင့်ထွန်းကကြိုဆိုလိုက်ပါတယ်
။ဘုံပြည်သည်ပါတီခေါင်းဆောင်တွေနဲ့အခုနိုင်ငံတော်တိုင်ပင်ခံလူနဲ့တွေ့ကြတဲ့ကိစ္စတော့ကျွန်တော်အထူးဒါကိုကြိုဆိုတယ်ဝန်လဲဝန်တာပါတယ်။ခေါင်းဆောင်တွေကြားမှာအခြေအနေညှိနှိုင်းမှုတွေပိုပြီးတိုးတက်လာတဲ့အမျှငြိမ်းချမ်းဖြစ်စဉ်ကလည်းပဲပိုပြီးတော့မှဒါရှိဖို့ဆက်ပြီးတော့ပေါင်းနိုင်လိမ့်မယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်။ဒါကတော့ကျွန်တော်တို့အံတန်ကောင်းတာပါ။နောက်တစ်ခုကပါလဲဆိုလို့ရှိရင်တရားနဲ့တရားကြားမှာအငင်းအယူဆတွေတူပေမဲ့လို့အခြေအနေအကြောင်းအကျောက်ပွဲလဲတာမျိုးတွေရှိလာတတ်တယ်။အဲ့ဒါတွေကိုလည်းပဲကျွန်တော်တို့ဒီလိုတွေးပြီးတော့ပေါ့လေပုံကူချင်းချင်းတွေးပြီးတော့ဒီလိုဆွေးနွေးလိုက်တာဖြည့်ရှင်းလိုက်တာမေးလိုက်တာမြန်းလိုက်တာအဲ့ဒါတွေကရေရှည်တက်ဖို့အများကြီးကောင်းတယ်လို့ကျွန်တော်မြင်ပါတယ်။
တိုင်းရင်းသားကောင်းဆောင်တွေနဲ့အစိုးရတာဝန်ရှိသူတွေကြားအခုလိုကိုယ်တိုင်တွေ့ဆုံမှုတွေကနေခိုင်မာတဲ့ယုံကြည်မှုတွေတည်ဆောက်နိုင်တယ်လို့ချမှတ်တဲ့မူဝါဒဆရာကိစ္စတွေကိုလည်းပွင့်ပွင့်လင်းလင်းအမြင်ချင်းဖလှယ်ဆွေးနွေးနိုင်တဲ့အခါငြိမ်းချမ်းရေးလုပ်ငန်းစဉ်ရှေ့ဆက်အကောင့်ထဲပေါ်နိုင်ရေးအလားအလာကောင်းဖြစ်လေခွန်မြင့်ထွန်းကရှုမြင်ပါတယ်
ကျွန်တော်ကောင်းဆောင်တွေအချင်းချင်းကြားမှာ ตัวทับปีเรามาจริงๆขากระทับปีเปย์โซนายินปีโซนาปีนักการเจ้าหน้าที่ช่วยหนุนมุขเสียงดีเลยมาแต่ยาวเว้นซื้อไว้เดี๋ยวมาถ่ายนี่ช่วยนี่จ้าเลยไม่ได้เลยมาลดวัตถุส่งส่วนหนึ่งผู้เรียนเลยแต่อันนั้นเราอาจจะเชื่อไปยามบอกว่ากูรู้ส่วนหนึ่งผู้เรียนก็เราเนี่ยเราเนี่ยได้ยาวง่ายจู่ๆเรารู้เปล่าเราเชื่อไปนั่นก็ว่าดีข้าวสารนี่เช่นจะมาที่เต็มมือมีอะไรไม่เห็นจะน้องมัวร่าใส่ที่สั่งเลยส่วนหนึ่งผู้รู้เลยจู่ๆมัว
ဒီလိုမျိုးမြင်လဲဆိုတော့ဒီတကယ်လို့ဒီငင်းချင်းရေးဖြစ်စင်မှာတို့ဆွေးနွေးရအတို့ရဲ့အသေးစိတ်ဆက်လက်ကြမှာအကုန်လုံးမသိဘူးမဲ့တကယ်လို့ဒီမှာမွန်ဒီနယ်မှာဆိုရတဲ့တကယ်လို့ပူပေါင်းပြီးတော့ဖွံ့ဖြိုးရေးလုပ်ငန်းလုပ်နေဆိုရင်အဓိကဒီဖွံ့ဖြိုးရေးဒေဗလော့ပ်မန့်လို့ပြောလိုက်တာနဲ့ဒီလူစုရဲ့စန္ဒာပေါ့နော်ဒီတက်ဆိုင်ရဲ့လူထုရဲ့စန္ဒာတကယ်ဟိုရယူဖို့
ဒီကြားခံရတဲ့အတွက်မနစ်မှာမဆုံးရှုံးရအောင်ဆိုတော့ဒီကဒီကမှာလူထုတက်မှာထောက်ပြခံတာပါဆရာအခုဆိုရင်တော့အပြည့်ရထားတဲ့သူအဖွဲ့အချင်းချင်းအမျိုးသားအစ်နိုင်ငံရေးဆွေးနွေးမှုတွေပေါ်ဆောင်နေသလိုအပြည့်မရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးကိုလည်းအစိုးရညီညာရေးပေါ်ဆောင်ရေးကော်မတီကလိုက်လံတွဲဆုံဆွေးနွေးမှုတွေရှိနေပြီးလာမယ့်တတိယအကြိမ်ပြည်လုံးညီလာခံပြည်နယ်ကျင်းပနိုင်
ကာလမတိုင်ခင်မှာတော့ကျင်းပပို့တော့ကကျွန်တော်တို့ရှမ်းလူမျိုးတိုင်းမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲနဲ့ရခိုင်လူမျိုးတိုင်းမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးကာလမတိုင်ခင်မှာတော့ကျင်းပပို့တော့လူအပ်ပါတယ်နောက်တစ်ခုကပါလဲဆိုရင်လူလက်မမီးထိုးသေးတဲ့ညီနောင်တွေရတယ်ဒီကာလမှာဆွေးနွေးညှိနှိုင်းမှုတွေဖြစ်ပြီးတော့မှအန်စီပုံလက်မမီးထိုးနိုင်တာအဲ့ဒီလိုဖြစ်ရင်တော့ဒါအကော ောင်ပါရခိုင်ပြည်နယ်မြောက်ပိုင်းမှာလူသားချင်းစာနာမှုဆန်ရကပ်ဘေးဒုက္ခကြီးရှောင်ရှားနိုင်ရေးမြန်မာလုံခြုံရေးတပ်တွေနှင်းမြင်ရှင်းလင်းရေးမှာအင်အားအလုံးကျွန်းအသုံးပြုတာကိုထိန်းချုပ်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကမနေ့တောက်ကြာနေ့ကတတိပေးပြောဆိုလိုက်ပါတယ်ကုလသမဂ္ဂနဲ့လက်အောက်ခံအေဂျင်စီအဖွဲ့အစည်းတို့ရဲ့အကူအညီတွေတိုးချဲ့ပေးနိုင်ဖို့မြန်မာအစိုးရအနေနဲ့တာဝန်ယူဖို့လည်းသူကတောင်းဆိုလိုက်ပါတယ်ဒီအကြောင်းပြေဆုံးကိုတော့မတ်အင်ဂျင်နိုင်ကတင်ပြပေးပါလိမ့်မယ်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခနောက်ဆုံးအခြေအနေအပေါ်တောက်ကြနေကထုတ်ပြန်တဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကြေညာချက်နဲ့ပတ်သက်လို့အတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရအမျိုးသမီးအီရီကန်နီကိုကအခုလိုပြောပါတယ
် The Secretary General was deeply concerned by the reports of excesses during the security operations conducted by Myanmar security
ရခိုင်ပြည်နယ်ထဲမှာမြန်မာလုံခြုံရေးတပ်တွေဟာနယ်မြေရှင်းလင်းရေးဆောင်ရွက်စဉ်မှာအင်အားအလွန်အကျွံအသုံးပြုနေတယ်ဆိုတဲ့သတင်းတွေကြောင့်အတွင်းမှုချုပ်အနေနဲ့အလွန်ပဲစိုးရိမ်မကင်ဖြစ်မိပါတယ်ဒါအပြင်လူသားချင်းစာနာမှုဆိုင်ရာကပ်ဘေးဒုက္ခကြီးကိုရှောင်ရှားနိုင်ဖို့အခြေအနေတွေကိုထိန်းထိန်းသိမ်းသိမ်းနဲ့ကင်တွယ်ဖြေရှင်းဖို့လည်းအတွင်းမှုချုပ်ကတိုက်တွန်းပါတယ်။ဒါအပြင်အတွင်းမှုချုပ်ရဲ့ကြီးညာချက်မှာပဋိပက္ခကြောင့်ဒုက္ခရောက်ကြသူတွေကိုလိုအပ်တဲ့အကူအညီပေးပြီးလုံခြုံရေးဆောင်ရွက်ပေးဖို့အပြင်ကုလသမဂ္ဂအပါအဝင်သူနဲ့လက်တွဲလုပ်ကိုင်နေတဲ့အဖွဲ့အစည်းတွေဘက်ကအသင့်ဖြစ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေကိုတိုးချဲ့ပေးနိုင်ဖို့မြန်မာအစိုးရမှတာဝန်ရှိကြောင်းထောက်ပြထားပါတယ်။မြန်မာဆိုရနဲ့တက်မတော်ဘက်ကတော့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတချို့အပါအဝင် INGO NGO အဖွဲ့တွေကနေအကြမ်းဖက်သမားတွေကိုအကူအညီပေးခဲ့တယ်ဆိုတဲ့အထောက်အထားအချက်လက်တွေတွေ့ရှိထားတယ်ဆိုတဲ့ဆွဆွဲချက်အပေါ်မှာကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့တုံ့ပြန်ချက်ကိုမေးကြည့်တော့
We operate on humanitarian principles which means we you know provide aid and assistance to civilians based on their
ကျွန်တော်တို့အနေနဲ့ကလူသားချင်းစာနာမှုဆိုင်ရာမူရိအတိုင်းလိုက်နာဆောင်ရွက်တာပါအစားအစာဆေးဝါးနဲ့အကူအညီတွေလိုအပ်နေတဲ့အရတားတွေကိုပဲထောက်ပံ့ပေးနေကြတာဖြစ်ပါတယ်။ဟုတ်ကဲ့ဒါဆိုမြန်မာအစိုးရဘက်ကရောရခိုင်ပြည်နယ်မြောက်ပိုင်းမှာ
ကုလသမဂ္ဂရဲ့အကူအညီနဲ့အထောက်ပံ့တွေကိုလိုအပ်နေတဲ့သူတွေစီရောက်နိုင်ဖို့ဆက်ပြီးတော့ခွင့်ပြုထားလာရှင
်။ You know, in Northern Rakhine, we do have a presence. We relocated some people, you know, out of
the region. ဒီကနေ့မှကျမတို့ဝန်ထမ်းတွေဆက်ပြီးတော့ရှိနေပါတယ်။ဒါပေမဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တချို့ကတော့သူတို့ရဲ့လုံခြုံရေးအရာအဲ့ဒီဒေသရဲ့အပြင်ဘက်မှာပြန်ပြီးနေရာချထားပါတယ်။လက်ရှိအဲ့ဒီမှာကုလသမဂ္ဂဝင်တဲ့အရေးအတွက်ဘလောက်ရှိနေတယ်လဲဆိုတာလုံခြုံရေးအရာကျမတို့ပြောပိုင်ခွင့်မရှိပါဘူး။ကျမတို့ဝန်ထမ်းတွေရဲ့လုံခြုံရေးအတွက်အသေးအချာဆောင်ရွက်ပေးဖို့အတွက်မြန်မာအစိုးရနဲ့ဆက်သွယ်ပြောဆိုထားပါတယ်
။အခုလိုကုလသမဂ္ဂတွင်းမှုချုပ်ရုံးအနေနဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေနဲ့ပတ်သက်လို့သတင်းအချက်အလက်တွေကိုရောဘလို့ရရှိပါလဲရှင
်။ But we have several agencies working on both sides.
Okay.
You know, so you know we have for example WFP, UNHCR.
Bangladesh နဲ့မြန်မာနယ်စပ်နှစ်ဖက်လုံးမှာကုလသမဂ္ဂရဲ့ agency အများအပြားအလုပ်လုပ်နေပါတယ်. WFP, UNHCR, IOM စတဲ့အဖွဲ့အစည်းတွေကအဲဒီကနယ်စပ်တွေမှာအတူတူတွဲလုပ်နေကြတာပါ. အဲဒီကနေကျမတို့အချက်အလက်တွေရရှိပါတယ်.
Bangladesh ဘက်ကမကြသေးခင်ကရောက်ရှိလာတဲ့မြန်မာနိုင်ငံကဒုက္ခသည်တွေအရေးအတွေ့အမှုချုပ်ရဲ့ကြီးညာချက်မှာဖော်ပြထားတာနဲ့ပတ်သက်လို့တော့ Irikaniko ကအခုလိုပြောပါတယ
် Secretary General appreciates the efforts of the Bangladesh authorities and communities to meet the dire needs of recent arrivals
ဒုက္ခသည်တွေအရေးတကြီးလိုအပ်နေတဲ့အကူအညီတွေပံ့ပိုးပေးနိုင်ဖို့ Bangladesh အနာပိုင်တွေနဲ့လူမှုအဖွဲ့အစည်းတွေစူးစမ်းလှုပ်ဆောင်ပေးနေကြတာကိုအတွေ့အမှုချုပ်ကလေးစားအသိအမှတ်ပြုပါတယ်ဒါ့အပြင်ကုလသမဂ္ဂအပါအဝင်လက်တွဲဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကထောက်ပံ့တဲ့အကူအညီတွေကိုဒုက္ခသည်တွေဘက်ကရရှိစေမယ့်အခွင့်အလမ်းတွေတေချာအောင်ဆောင်ရွက်ပေးဖို့အတွက်လဲဘင်္ဂလားဒေ့ရှ်အစိုးရကိုအတွေ့အမှုချုပ်ကတိုက်တွန်းထားပါတယ်
။ရခိုင်ပြည်နယ်မှာအကြမ်းဖက်မှုဖြစ်ပွားစေတဲ့ရှုပ်ထွေးလာတဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းရမှာဗတ်ပေါင်းစုံပါဝင်ပြီးလက်တွေ့ကြတဲ့ခြေကပ်မှုအရေးတကြီးလိုအပ်နေကြောင်းလက်ရှိအခြေအနေကမိမောင်းထိုးပြနေတယ်လို့လည်းအတွေ့အမှုချုပ်ကသူ့ရဲ့ကြေညာချက်မှာထောက်ပြထားပါတယ်။ဒါ့အပြင်ကိုဖီယာနဲ့ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အစီရင်ခံစာပါအကြံပြချက်တွေကိုမြန်မာအစိုးရအနေနဲ့ထိထိရောက်ရောက်အကောင့်ထဲပေါ်ဖို့အတွေ့အမှုချုပ်ကတိုက်တွန်းထားပါတယ်ရှင်။
ဒီခန်းဒီမြောက်ပိုင်းမှာဖြစ်နေတဲ့ကျန်းဖက်ပြိပခါတွေနဲ့ပတ်သက်ပြီးတော့သတင်းရေးသားတင်ပြမှုတွေမှာမှန်ကန်မှုရှိဖို့လွတ်လပ်စွာသတင်းရယူနိုင်ဖို့နဲ့သတင်းသမားတွေရဲ့လုံခြုံရေးကိုတောင်းယူစီစဉ်ပေးဖို့ဆိုပြီးတော့အရက်ဖက်လူမှုအဖွဲ့အစည်းတွေရောသတင်းမီဒီယာတွေကပါလူလာတောင်းဆိုမှုတွေရှိနေပါတယ်ဒီကံပြိပခါနဲ့ပတ်သက်လို့သတင်းရယူမှုအခြေအနေပြင်သတင်းရေးသားတင်ပြမှုတွေနဲ့ပတ်သက်လို့အခုလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိများလူတွေတော်ရရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမိများလူတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းဖုန်းနံပါတ်က2323822999လေးဖြစ်ပြီးတော့email လိပ်စာက burmese@voanews.com ဖြစ်ပါတယ် Facebook မှာဒီ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုသွားပြီးတော့အဲဒီမှာ message ပို့ပို့ထားလို့လည်းရပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြည့်ကြပါရခင
်အခုစနေညတိုက်ရိုက်လေလံဆွေးနွေးကန်ကိုည9နာရီခွဲမှာစတင်မှာမို့စောင့်မျှော်နားဆင်နိုင်ကြပါရရှင်အခုဆက်လက်ပြီးတော့ American နိုင်ငံကရည်ကြီးတဲ့သတင်းလွှာဘဲကိုဆက်ပါမယ်American ပြည်တော်စု Texas ပြည်နယ် Houston မြို့မှာမိုးတိတ်သွားပြီဖြစ်ပေမဲ့တာတမန်တွေမြေတွေအနီးကရက်ွက်တွေမှာတော့ရေလွှမ်းမိုးနေစေပါ Texas ကရောတခြားနေရာတွေကစည်ရနာဝန်ထမ်းတွေကပါလူမှုကွန်ရက်ကတဆင့်အချင်းချင်းဆက်သွယ်ပြီးသူတို့ရဲ့စစ်လေတွေနဲ့လာရောက်ကူညီကြပါတယ် Texas ကအဖြစ်ပြက်တွေဟာ Washington ကနိုင်ငံရေးသမားတွေအတွက်နမူနာကောင်းဖြစ်တယ်လို့လည်းစည်ရနာဝန်ထမ်းတွေကပြောပါတယ် Houston မြို့ကကူညီကယ်ဆယ်ရေးလုပ်သားတွေနဲ့တရက်တာအတူလိုက်ပါသွားခဲ့တယ် VOA သတင်းတော် Alice Bailey ရဲ့သတင်းလွှာကိုနန်းလောင်ကတင်ပြပေးပါလိမ့်မယ်ရှင်
အခုဒီကမြင်နေရတဲ့မြေဒစင်ဟာပြီးခဲ့တဲ့ရက်ပိုင်းမှာမြေထာလန်တွေလာမကြီးတွေဖြစ်ခဲ့ပါလေ။ရေလွှမ်းမိုးနေတဲ့အိမ်တွေထဲမှာပိတ်မိနေသူတွေရှိနေမလားဆိုပြီးတော့စေတနာဝန်ထမ်းတွေကလိုက်ရှာခဲ့ကြပါရစေ။ရှာဖွေကယ်ဆယ်ရေးစေတနာဝန်ထမ်းပီတာချောက်ကသူ့အတွေ့အကြုံကိုအခုလိုပြောပါရစေ
။ We want to data Houston rescue some people who are stuck in their homes though because a lot
of Houston မြို့နယ်ကအိမ်တွေမှာပိတ်မိနေတဲ့လူတချို့ကိုကျွန်တော်တို့ကယ်ထုတ်ပေးခဲ့ပါရစေ။အဲ့ဒီမှာတမန်ကျိုးတာကြောင့်လူတွေကိုတတ်နိုင်သမျှအများဆုံးကယ်ထုတ်ဖို့လုပ်ရတာပါ
။ဒီကစေတနာဝန်ထမ်းတွေတယောက်နဲ့တယောက်တိချင်မှတိမှဖြစ်ပေမဲ့သူတို့အားလုံးကိုမိသားစုတွေလိုမြင်မိတယ်လို့ဗီယက်နမ်နိုင်ငံရွှေ့ပြောင်းဝင်ရောက်လာသူမိဘတစ်ပါးကမွေးဖွားလာတဲ့ပီတာချောက်ကဆက်ပြောပါတယ
်။ No matter what color race everyone out there was on several boats no matter what color race whether
မော်တော်ဘုတ်တွေကလူတွေဟာအသားရောင်မျိုးမျိုးရှိတဲ့လူမျိုးကွဲတဲ့သူတွေပါ။ဘလို့အသားရောင်ပဲဖြစ်ဖြစ်ကျွန်တော်တို့အားလုံး Houston မြို့သားတွေ Texas ပြည်နယ်သားတွေတူးနဲ့တူကူညီဖို့ရောက်နေကြတာပါ။
It was up to the second floor in our house. Went up to the
third floor. We went up to the third floor.
Justin Albert
After watching the news and seeing all the negativity going around the U.S., this shows right here an event like this that.
တရင်းရဲ့ကြည့်ပြီးတဲ့အခါအမေရိကန်နိုင်ငံတော်အနောက်လက္ခဏာဆောင်တဲ့ဖြစ်ရပ်တွေကိုပဲတွေ့နေရတယ်။အခုဒီမှာဖြစ်နေတာကိုကြည့်ရင်အမေရိကန်တွေတဦးနဲ့တဦးကူညီပြီးတစည်းတစ်လုံးနဲ့ဖြစ်နိုင်တယ်ဆိုတာဒီကနေ့ပြသလိုက်တာပါ
။ကူညီကယ်ဆယ်ရေးအဖွဲ့က Matt Haney ကလည်းနိုင်ငံရေးသမားတွေကိုအခုလိုအကြံပြုပါတယ
်။ If the Democrats and the Republicans and the judicial branch and the executive
နဲ့ကိုနိုင်ရနိုင်ညနေ 9:00 ခန့်အလို့စဉ်းစားတဲ့လူတချို့ဒီလိုလာပြီးတော့ကူညီအလို့အဆုံအချိန်တွေမှာလာပြီးကူညီကယ်ဆယ်ပေးနေတာတွေကိုဒီမိုကရက်တွေ Republican တွေတရားရေးဌာနနဲ့အုပ်ချုပ်ရေးဌာနကလူတွေနားလည်နိုင်မှာပါကျွန်တော်နိုင်ငံအတွင်းမှာအချင်းချင်းအလို့အဆုံအချိန်မှာကျွန်တော်တို့လိုပဲသူတို့လည်းအတူပူးပေါင်းပြီးလုပ်ကိုင်ကြဖို့လိုပါတယ်
လာမယ့်ရက်တွေအတွင်းမှာလည်းရှင်ကျေးမှုနဲ့နိုင်ငံရေးနောက်ခံမတူညီကြတဲ့လူတွေဟာအကူအညီလိုအပ်နေတဲ့သူတွေကိုဆက်လက်ကူညီသွားကြအောင်မှာဖြစ်ပါတယ်ရှင်
နယ်လောင်တင်ပြပေးကြတာဖြစ်ပါတယ် VOA မြန်မာပိုင်းစနေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်နောက်နှစ်နာရီကြာ9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ကျမတို့အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုရန်နိုင်တင်ညာပေးပါမယ်ရှင
်။မြောက်ကိုရီးယားနိုင်ငံကိုအပြင်းထန်ဆုံးတံခါးပိတ်ဆို့မှုတွေနဲ့ဖိအားတွေပေးပြီးဆွေးနွေးပွဲသကဝိုင်းကိုပြန်ရောက်လာအောင်လုပ်ဖို့လိုအပ်တယ်ဆိုတာကိုအမေရိကန်နဲ့တောင်ကိုရီးယားကောင်းဆောင်တွေထက်လောင်းတည်ပြခဲ့ကြတယ်လို့တောင်ကိုရီးယားသမ္မတယုံကပြောကြားလိုက်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့တောက်ကြနေကတယ်လီဖုန်းပြောကြားခဲ့တယ်လို့အမေရိကန်နဲ့တောင်ကိုရီးယားအစိုးရတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကြားအနီးကပ်ပူးပေါင်းဆောင်ရွက်မှုတွေဆက်လက်လှုပ်ဆောင်ဖို့နဲ့မြောက်ကိုရီးယားကမတည်မငြိမ်ဖြစ်အောင်နဲ့စီးရီးယားရန်စားတဲ့အပြစ်မှုတွေအရှိန်မြင့်လှုပ်ဆောင်လာနေတဲ့အပေါ်သူတို့အနေနဲ့ပူးပေါင်းပြီးတုံ့ပြန်သွားဖို့ကိစ္စတွေကိုခေါင်းဆောင်တို့ဆွေးနွေးခဲ့ကြတယ်လို့အင်ဂျီရောရဲ့ကြေညာချက်ထဲမှာလည်းပြောထားပါတယ်။မုံတိုင်းနဲ့တင်တက်ဆက်နဲ့လူဝီဇီယားနာပြည်နယ်တွေအတွက်ကယ်ဆယ်ရေးနဲ့ပြည်ပနေရာချထားရေးရမုံငွေ10ဘီလီယံနီးပါးရရှိဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအထက်လွှတ်တော်ကိုတောက်ကြနေကစာရေးသားတောင်းဆိုလိုက်ပါတယ်။ဒီတောင်းဆိုချက်ဟာဟာဗီမုံတိုင်းပြည်ကစားပြည်နယ်နေရာချထားရေးအတွက်ရမုံငွေသာဖြစ်ပြီးတော့ဒီထဲမှာပြည်ထောင်စုအရေးပေါ်စီမံခန့်ခွဲရေးအေဂျင်စီရဲ့တော်ဘေးအန္တရာယ်ဆိုင်ရာရမုံငွေ 9.4 ဘီလီယံနဲ့အသေးစားလုပ်ငန်းပိုင်ရှင်တွေအတွက်ချင်းငွေ350လဲပါဝင်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုတဲကိုတရားမဝင်ဝင်ရောက်ခဲ့တဲ့ရွှေပြောင်းအခြေချနေသူတွေရဲ့သားသမီးတွေကိုအကာအကွယ်ပေးထားတဲ့အိုဘားမားအစိုးရရဲ့မူဝါဒကိုအဆုံးသတ်မသက်ဆိုတာကိုလာမယ့်အင်္ဂါနေ့မှာသမ္မတထရမ့်ကကြေညာသွားမှာဖြစ်တယ်လို့အင်ဂျီရောကပြောပါတယ်ဒါကလို့ခေါ်တဲ့အမေရိကန်ပြည်ထောင်စုကိုငငယ်လေးကလေးကရောက်လာတဲ့သူတွေကိုထိုင်နေရင်းကိုပြန်ပို့မှာကိုဆိုင်းငံ့တဲ့အစီအစဉ်ကိုသမ္မတထရမ့်အစိုးရကပြန်ပြီးသုံးသပ်နေတယ်လို့အင်ဂျီရောပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုရနိုင်တင်ညာပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမှစုမုံဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ General Cummings ဖြစ်ပါတယ်ကျွန်မရှားဖောင်းပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာဖြစ်ပါတယ် VOA American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လုံးချိန်ညနေ 6:00 ခွဲနဲ့ 9:00 ထိ 9mm 16.9 နဲ့ 25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်တော်ရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.